ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုဗစ်ကာယောဂါပိုးရဲ့မူလစစ်မြစ်စုံစမ်းဖော်ထုတ်ရေးအကြံပေးအဖွဲ့တစ်ဖွဲ့ကိုဖွဲ့ထားကြောင်းမနေ့တောက်ကြံနေ့ကပြောပါတယ်။ဒီလိုလှုပ်ဆောင်ရတာဟာယောဂါပိုးရဲ့မူလစစ်မြစ်စုံစမ်းဖော်ထုတ်ရေးကိုအဟန့်တားဖြစ်စေတဲ့နိုင်ငံရေးအရာအပြန်အလှန်ပြောဆိုတာတွေအဆုံးသတ်အောင်ဖြစ်တယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်နေရာမှာဘယ်လိုစတင်ပြန့်နှံ့နေဆိုတာနဲ့ပတ်သက်ပြီး WHO ကတည်တည်ချာချာရှင်းမပြနိုင်ခဲ့တာဟာအဖွဲ့ဝင်နိုင်ငံတွေကြားတင်းမာမှုတွေကိုဖြစ်လာစေတယ်လို့အထူးသဖြင့်တရုတ်နိုင်ငံဝူဟန်မှာ2019နှစ်ကုန်ကနေ COVID-19 ဖြစ်ပွားမှုပထမဆုံးစတင်ခဲ့တဲ့နောက်တရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေဖြစ်ခဲ့တာပါ။အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့နိုင်ငံရေးအဆွေတွေမပါဘဲ COVID ကာယောဂါမူလစစ်မြစ်ကိုတွေ့ရှိရေးလေ့လာမှုအချိန်မြင့်လှုပ်ဆောင်မှုမှာပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။ဒီအကြံပေးဖွဲ့ကိုနိုင်ငံတကာသိပ္ပံဆိုင်ရာအကြံပေးဖွဲ့ ISAG ရဲ့ Novel Pool ဖြစ်ပွားစေတဲ့ဇင်းမြစ်ဖော်ထုတ်ရေးအဖွဲ့ ISAG ONP လို့ခေါ်ပြီးစုံစမ်းလေ့လာမှုတွေအမြန်လှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါရတယ်။ဒါကို American အစိုးရက WHO ရဲ့အစီအစဉ်ကိုကြိုဆိုပါရတယ်။တရုတ်ကတော့ COVID ပိုးရဲ့မူလစစ်မြစ်အစရှာဖွေရေးပူးပေါင်းဆောင်ရွက်မှုကိုဘယ်တော့မှငြင်းပယ်ခဲ့တာမရှိဘူးလို့ဒုနိုင်ငံကြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါရတယ်။